ဘောကျုံနှစ်တရာပြည့်မွေးနေ့ကိုပင်လုံးမှာကျင်းပသွားမယ်ရည်ရွယ်ချက်ကိုသိကျမှာတယ်ဘလို့စီစဉ်နေနဲ့များကျင်းပသွားဖို့ရှိပါလဲရှင
်ဒီ2015ဆိုတာဘောကျုံနှစ်တရာပြည့်ပြည်ကိုတနင်္ဂနွေလုံးကိုကျွန်တော်ချင်းရည်တဲ့ကျင်းပဖို့အစီအစဉ်ရှိပါတယ်ဘောကျုံနှစ်မွေးရည်ချက်နဲ့နတ်မောင်မြေမှာလည်းကြီးကျယ်ကျင်းပဖို့ရှိပါတယ်ဘုံမှာလည်းကြီးကျယ်ကျင်းပဖို့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဘောကျုံဆန်ရဲ့လွတ်လပ်ရေးလှုပ်ရှားမှုတစ်ပိုင်းမှာအရင်အရေးကြီးတဲ့မျိုးတစ်ခုကျွန်တော်ကြံနေပါသေးတယ်ကျွန်တော်မြန်မာနိုင်ငံမှာဒီလွတ်လပ်ရသွားတာကအထူးကားကပင်လုံးစာချုပ်နဲ့ဒီဘောကျုံဆန်အတိုင်းအတာတွေကိုလုံးစုစည်းနိုင်တဲ့လို့သာကျွန်တော်အင်အားအကြီးတစ်ခုဖြစ်ပြီးတော့ကျွန်တော်ဒါအောက်ဆိုင်ဒီစာချုပ်ကဖြစ်ပေါ်လာတာဖြစ်ပါတယ်ကျွန်တော်ဆက်ရချုပ်စုခဲ့တဲ့ပင်လုံးမျိုးတွေရောနိုင်ငံရဲ့တပိုင်းဝင်နေတည်ရပါပဲကြည်တော်စုတွေက Fifa 12ရက်နေပါ Fifa 12တော့ဘောကျုံဆန်ဝင်နေပါဒီနေ့ရပေါင်းပြီးတော့ကိုမြန်မာနိုင်ငံရဲ့တပိုင်းဝင်နေရာတစ်ခုဖြစ်တဲ့ပင်လုံးမှာသွားပြီးကျင်းပကြတာဖြစ်ပါတယ်ဒီမှာဒီလူတွေအဖွဲ့အစည်းဥဆောင်ပြီးတော့ပင်လုံးမှာကြည်တော်စုတွေရှိနေကျင်းပမယ်ဘောကျုံဆန်ဝင်နေကိုခံရတာကျင်းပဖို့ဆီလည်းရှိပါတယ်ခင်ဗျာပင်လုံးရဲ့အနှစ်သာရလည်းမပြောက်ရအောင်ပင်လုံးဆိုတာတိုင်းသားအောင်ဆုံးကတော့နေခဲ့တဲ့အောင်မြင်ရပါဗျာအဲ့ဒီမှာတင်ဆက်နိုင်မယ်တိုင်းသားယူရအကမျိုးစုံဆိုတော့ထင်သွင်းနိုင်အောင်ဒီစားအခြေခံဒါတွေကျေစားတာတွေရှိပါတယ်အဲ့ဒီမှာလည်းဘောကျုံဆန်ရဲ့မိဘစကားတွေလည်းကျွန်တော်ပြန်ထုတ်ပြန်တော့ဖို့ရှိပါတယ်ပင်လုံးဆိုတာကတော့ကျွန်တော်တို့ဒီ energy တဖွဲ့တဲ့ဆိုတာထက်ဘောကျုံဆန်ဒီပမာလူမျိုးတယောက်တည်းဆိုတာလည်းပင်လုံးဆိုတဲ့အနှစ်သာရကရှမ်းပြည်မှာတည်ရှိတာဖြစ်ပါတယ်ဒါပေမဲ့တနိုင်ငံလုံးနဲ့သက်ဆိုင်တဲ့မျိုးတွေဖြစ်နေပါတယ်ပင်လုံးမျိုးလေးမှာပဲတနိုင်ငံလုံးကနေစုစည်းညီညွတ်မှုကိုကျွန်တော်ယူဆောင်နိုင်ခဲ့တဲ့မျိုးတွေဖြစ်ပါတယ်အဲ့တော့အဲ့တမိုင်းကိုကျွန်တော်တို့အခြေခံပြီးတော့ဟိုကျွန်တော်တို့လူသားတွေတွင်ငယ်ကတော့ပြောလဲဆမာလေးအတိုင်းသားပါတီတွေကလူငယ်တွေနဲ့ကျွန်တော်လူငယ်တွေပူးပေါင်းပြီးတော့မောင်ချီချရဲ့ထုတ်ခုထအောင်ကြိုးစားနေပါတယ်ခင်ဗျာ။ဒီရှိကတိုင်းရင်းသားလူငယ်နိုင်ငံရေးတပားတွေရဲ့ပုံသဘောတူညီချက်ပုံချီချရဲ့တစ်ခုလောက်ဖြစ်အောင်ကျွန်တော်ဥစားပြီးကြိုးစားနေပါတယ်။အတိုင်းသားပါတီတွေကလူငယ်တာဝန်ခံတွေကျွန်တော်ဖိတ်ပြီးတော့ကျွန်တော်အဲ့ဒီလူငယ်နဲ့ဒါအကောင်ပိုင်းစုနေအချို့စုနေဝင်ရှိပါတယ်။အဲ့ဒီကြရင်လည်းကျွန်တော်အချို့တဲ့ချီချရဲ့ထုတ်ပြန်နေအောင်ကျွန်တော်ကြိုးစားနေပါတယ်ခင်ဗျာ
။အဲ့ဒီပုံချီချချက်မှာဘယ်အချက်တွေကိုများပါဝင်နိုင်ဖို့အတွက်ဆောင်ရွက်သွားဖို့ရှိလဲ
။အကောင်လုံးလူလာပြည့်အငမ်းမရအလိုရှိနေတဲ့ချီချရဲ့လေးပေါ့ဗျာ။အဓိကကတော့ကျွန်တော်ပြည်တွင်းငင်းငင်းနဲ့ပတ်သက်တဲ့အရာလို့ဒီကဥပဒေကိုဒါဒီမိုစီနီနဲ့ကြာပြောင်းလို့ကြိုးစားကြမယ်ဆိုတာမျိုးတွေပေါ့ဗျာဒါတော့ကျွန်တော် Wi-Fi ဆွေးနွေးပြီးထွက်လာမှာပါเนาะကျွန်တော်ဒါဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
ဒီရှမ်းပြည်နယ်မှာဆိုလဲတိုင်းသားပါတီတိုင်းသားအဖွဲ့အစည်းတွေအများစွာရှိရပေါ့เนาะဆိုတော့တိုင်းသားကိုယ်စားလှယ်တွေကနေများတက်ရောက်နိုင်ဖို့များဖိတ်ကြားသွားဖို့ရှိလား
ဒီအမျိုးသားတွေဘာလို့လူငယ်ကနေပြီးတော့ဥဆောင်ပြီးတော့တခြားပါတီတိုင်းသားပါတီတွေကရှိရလူငယ်နိုင်ငံလူငယ်တာဝန်ခံတွေကိုလည်းကျွန်တော်ဖိတ်ကြားထားပါပဲဒီဆွေးနွေးပွဲလေးတစ်ခုလုပ်ဖို့လည်းရှိပါတယ်ခင်ဗျာဒီနေ့ကဗိုလ်ချုပ်ဆန်နှစ်တရာပြည့်ဖြစ်တဲ့အတွက်ကြောင့်လူငယ်လေးတွေနဲ့လည်းတနိုင်ငံလုံးနဲ့လည်းကြိုးစားနေရပါတယ
်ဒီလိုမျိုးတိုင်းသားလူငယ်တွေရောဒီနိုင်ငံရေးပါတီတွေရောဒီလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပူးပေါင်းဆောင်ရွက်မှုကနေပြီးတော့မှဒီလူငယ်တွေအနေနဲ့ဩဗိုလ်ချုပ်အဆန်းကြောင်းသိရှိလာမှုအခြေအနေရောဘယ်လိုမျိုးမျှော်မှန်းထားလဲ
ဗိုလ်ချုပ်အဆန်းသူနောက်ဆုံးကြာဆုံးသွားတဲ့အချိန်မှာအသက်30ကျော်ပဲရှိပါသေးတယ်ခင်ဗျာလူငယ်ဘဝနဲ့နိုင်ငံရေးဘဝကိုအဓိကခက်တန်းနေတာကျွန်တော်တွေ့ရှိရတယ်ခင်ဗျာကျွန်တော်ပြောရရင်လူငယ်တူနေတဲ့ဗိုလ်ချုပ်ဆန်းကျွန်တော်တို့တကယ်ရှေ့ဆောင်လမ်းပြကြေပါဗိုလ်ချုပ်ဆန်းကျောင်းသားဘဝမှာဆိုလဲကျောင်းသားတာဝန်ကြီးခဲ့ပါတယ်နိုင်ငံရေးမှာလူစုကောင်းသောဖြစ်သွားတဲ့အချိန်မှာလည်းတိုင်းပြည်နဲ့လူမျိုးတွေကိုတကယ်ဆွဲရှိရှိနဲ့သူဒီမှန်းနဲ့တွက်လက်ရေးဆိုတဲ့အရာတခုစနေနဲ့ခြားပြီးတော့တကယ်ဆွဲရှိနေကြနိုင်ခဲ့ပါလူငယ်တွေကဒီအောင်ဆန်းစိတ်တက်ကိုကျွန်တော်တို့လေးလာသိနေနိုင်မယ်သူတို့ကအောင်ဆန်းစိတ်တက်ကိုခံယူပြီးတော့အဲ့တိုင်ကျတော့ချီတက်နိုင်မယ်ဆိုရင်ဒီမှာနိုင်ငံကြီးကတကယ်ကိုဗိုလ်ချုပ်ဆန်းကိုညှော်မှန်းခဲ့တယ်လို့ပဲတကယ်လွတ်လပ်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာနိုင်မယ်ဆိုတာမလွဲပါဘူးဗျာလွတ်လပ်တဲ့ဒီမိုကရေစီနိုင်ငံကိုအမြဲတမ်းချောင်းလဲနိုင်မယ်လို့ယုံကြည်ပါတယ်
အခုလိုမျိုး RFA ကိုဖြည့်ကြပေးရတဲ့ကျေးဇူးပါပဲကို